ရှော့တွဲနေတဲ့ရခိုင်ပြည်နယ်တွေကပြဿနာတွေအတွက်ဗန်မလိုက်ပဲတမတမတ်ကြကြနဲ့အဖြေရှာသွားမယ်လို့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌနိုဘယ်ငြိမ်းချမ်းရေးဆုရှင်ကုလသမဂ္ဂအတွင်ရမှုချုပ်ဟောင်းကိုဖီအာနန်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့ပြဿနာစစ်မြစ်ကိုတည်အောင်လုပ်ပြီးမျှတတဲ့သုံးသပ်ချက်တွေလုပ်နိုင်ဖို့မျှော်လင့်တယ်လို့ရခိုင်အကြံပေးကော်မရှင်နဲ့တလင်းနာလေးကတွေ့ဆုံခဲ့တဲ့နိုင်ငံတော်ရဲ့အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်။ဒီကနေ့စက်တင်ဘာလ6ရက်နေ့ကစတင်ပြီးစုံစမ်းသုံးသပ်မှုတွေလုပ်မယ်ရခိုင်ကော်မရှင်အနေနဲ့ခက်ခဲပြီးအခြေခံနေတဲ့ရခိုင်ပြည်နယ်ကပြဿနာကိုအဖြေရှာဖို့ဘလောက်ခက်ခဲမလဲဆိုတာကိုမဆုမြတ်မွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်ထဲမှာရှိနေကြတဲ့ဗုဒ္ဓဘာသာနဲ့မွတ်စလင်လူမှုအတိုင်းအဝိုင်းတွေတစ်ခုနဲ့တစ်ခုကြားလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့မကျေနပ်မှုတွေရန်လိုမှုတွေဘာကြောင့်ဖြစ်နေရသလဲဆိုတဲ့အကြောင်းရင်းခံကိုနားလည်အောင်လုပ်ပြီးတော့အကောင်းဆုံးဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုအကြံပြုနိုင်ဖို့ဖွဲ့စည်းထားတဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေတနင်္လာနေ့တုန်းကပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပါတယ်။ကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ကုလသမဂ္ဂတွေ့မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ကကော်မရှင်အနေနဲ့ဗတ်မလိုက်တဲ့အဖြေကိုရှာပေးနိုင်ဖို့ကြိုးစားသွားမယ်လို့အာမခန်ပြောကြားခဲ့ပါတယ
်။ The challenge is facing the complex and deep root. However, I can assure you
ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာရှုပ်ထွေးလာပြီးနည်းနည်းတဲ့စိန်ခေါ်မှုတွေဖြစ်ပါတယ်။စိန်ခေါ်မှုတိုင်းအတွက်ဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေကိုအကြံပြုနိုင်ဖို့ကြံပေးကော်မရှင်ကစ조사တဲ့အားထုတ်မှုတိုင်းမှာအသေးစိတ်တမာတမတ်ကြကြနဲ့ဆောင်ရွက်သွားမယ်ဆိုတာကိုရခိုင်ပြည်နယ်ကပြည်သူတွေနဲ့အားလုံးကိုကျွန်တော်အာမခံနိုင်ပါတယ
်ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ပြဿနာတွေကိုလေ့လာသုံးသပ်ပြီးတော့ဖြေရှင်းနိုင်မယ့်အကြံပြုချက်တွေကိုပေးကြမယ်ရခိုင်အကြံပေးကော်မရှင်အနေနဲ့ပြဿနာဖြစ်နေရတဲ့အကြောင်းရင်းခံတွေကိုအသေးအချာလေ့လာသုံးသပ်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ
် What we are hoping for is a fair assessmentof the situation as it stands today and for us to be able to get a clear idea
ဒီကနေ့လက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာမြင့်မြတ်တတ်တာသုံးသပ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ပြည်ထနာရဲ့အရင်းမြစ်ကဘာလဲဆိုတာကိုပိုပြီးရှင်းရှင်းလင်းလင်းသိနိုင်မြင်နိုင်မဲ့သုံးသပ်ချက်မျိုးဖြစ်ဖို့မျှော်လင့်ပါတယ်ဒီဒေတာတွေကအတိုင်းဝိုင်းနှစ်ခုကြားတစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေကြတဲ့အခြေအနေမျိုးဘာကြောင့်ရောက်ရတဲ့ဆိုတဲ့သမိုင်းကြောင်းကိုပြန်ကြည့်ဖို့လိုပါလေ
စက်တင်ဘာလ6ရက်နေ့ဒီကနေ့အင်္ဂါနေ့ကစပြီးတော့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ကိုသွားပြီးတော့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုကိုယ်တိုင်သိမြင်သဘောပေါက်အောင်လေ့လာစုံစမ်းကြတော့မှာဖြစ်ပါတယ်မစ္စတာကိုဖီအာနာနီယောဒေါအောင်ဆန်းစုကြည်ကပါရှုပ်ထွေးလာပြီးတော့နှဆိုင်တဲ့ပြဿနာတွေလို့ပြောကြားခဲ့ကြတာမို့ဘလောက်နှဆိုင်နေတဲ့ပြဿနာဖြစ်တယ်လဲဆိုတာကိုသမိုင်းပညာရှင်ဦးအောင်ခင်ကိုမေးကြည့်ပါတယ
်ဒီပြဿနာကိုဖြစ်နေတာနှစ်ပေါင်း80လောက်ရှိနေပြီတော့လူလာရေးမရခင်ဗိုလ်ချုပ်အောင်ဆန်းလက်ထက်တည်းကဒီကိစ္စဖြစ်နေတာအခုသူသမီးလက်ထက်တည်းအောင်ဒီကိစ္စမပြေလည်ဘူးဒီတဲမှာဒီဗမာပြည်မှာလဲရှေ့မီနောက်မီပုံကူတွေအများကြီးရှိတာပဲဒီလူတွေပါဖို့လိုတယ်ကျွန်တော်ကတော့သမိုင်းအတောက်တာပဲတည်တာဟိုကိုလဲဒီဒေတာရောက်ဖူးတာမဟုတ်ဘူးဆိုတော့ကိုပတ်ဖူးမြင်မှုတဲ့ကိစ္စရင်းနဲ့ဆိုတော့ဒါအပြောလွယ်တော့ရှင်းရခဲ့တဲ့ကိစ္စပဲတကယ် easier said than done ပေါ့လေဗိုလ်ချုပ်အောင်ကြီးရေးတဲ့စောင်းပါးတစ်စောင်ရှိတယ်ကျွန်တော်ပြီးတော့ဘူးတီတော်မောင်တော်ပြဿနာဆိုတာပြည်ထောင်စုအမျိုးသားဒီမိုကရက်တစ်ပါတီသူတို့တီတော်နဲ့ပါတီရဲ့တည်င်းလွာမှာ1992ခုနှစ်ဖေဖော်ဝါရီလတုန်းအဲ့ဒီမှာပါတယ်အဲ့ဒီတည်းမှာသူရေးထားတော့ဒီပြဿနာ1946ခုနှစ်မှာဒီအဲ့ဒီတည်းကသူကဒီရခိုင်ပြဿနာဖြစ်နေဆိုတာသိတယ်အဲ့ဒီမှာနေတဲ့မွတ်စလင်တွေကအခုရိုဟင်ဂျာလို့ပြောတဲ့လူတွေကသူတို့ကဒီမူဂျာဟစ်တပုံဆိုပြီးတော့တကြတယ်အဲ့ဒီမှာဘူမူကာစင်ကောင်းဆောင်ပြီးတော့အဲဒီမူဂျာဟစ်တပုံတရဲချင်းမူဂျောဆန်းတို့လည်းရှိနေတာပဲအဲမူဂျောဆန်းလွတ်လပ်ရေးသွားယူတော့အိန္ဒိယကိုဖျက်သွားတဲ့အခါမှာပါကစ္စတန်ကောင်းဆောင်အဲဒီတော့ကဘင်္ဂလားဒေ့ရှ်မပေါ်သေးဘူးပါကစ္စတန်ပဲဖြစ်သေးတယ်အဲတော့ပါကစ္စတန်ကောင်းဆောင်ဂျင်းနာနဲ့မူဂျောဆန်းကတွေ့ပြီးတော့ဒီနေဆက်ကလူတွေမွတ်စလင်တွေပြည်နယ်တောင်းတဲ့ကိစ္စပဲလို့လဲဆိုမွတ်စလင်ကောင်းဆောင်ဂျင်းနာကဒါလောကအသီးမှာပြူတာလူတစုကသူ့ဟာသူတောင်းတာသူတို့ကတော့ဒီဗမာပြည်တဲ့ဟာမွတ်စလင်တွေအဖြစ်နဲ့ဘယ်တော့မှအသီးမှာပြူမှာမဟုတ်ဘူးဆိုပြီးတော့ပြောဘူးလေအဲ့တော့ဗိုလ်ချုပ်အောင်ဆန်းလက်ထက်တည်းရဒီဥစ္စာရှိနေမပြင်းမလဲဖြစ်နေတာအရင်တော့ကပါလီမန်အစိုးရလက်ထက်မှာ15နှစ်ကာလမှာဒီကိစ္စကိုမပြေလည်ခဲ့ဘူးဒါပေမဲ့မူဂျာဟင်တင်ကတော့နောက်လက်နဲ့ချသွားတယ်ဆိုတော့ဒီဥစ္စာသူတို့ဝင်ရှင်းနေဆိုကိုဖီအာနန်တို့ကဒါအပြင်းအလူသူတို့ဘလောက်တောင်နည်းနည်းရှိနေဆိုတော့ဒီနှစ်ပေါင်း80ဖြစ်လာတဲ့ဒီဥစ္စာကြီးကလူကြီးရလဲတပည့်သူကြီးများလာပြီအဲ့တော့ဒီကိစ္စကတော်ကြီးကိုရှုပ်ထွေးတဲ့ကိစ္စပဲ
လောက်ရှုပ်ထွေးတဲ့ပြဿနာတစ်ခုကိုအခုဒီရခိုင်ကော်မရှင်အနေနဲ့ရောသူတို့တကယ်ပဲရှင်းနိုင်မယ်အဖြေကိုရှာနိုင်မယ်လို့အငက်အနေနဲ့မြင်ပါလားရှင်
။အေးသူတို့ကသက်ဆိုင်ရာလူတွေနဲ့တွေ့ပြီးတော့သဘောတူညီချက်ယူရင်တော့ယူနိုင်တယ်ပေါ့လေ။အဲ့လောက်ယူနိုင်ရင်တော့ ဟိုကောင်းတာပေါ့အဲ့လိုသဘောတူညီချက်ယူပြီးတော့ရေးစီအကောင့်တွေဖို့ဟိုကလည်းလူတွေနဲ့ငွေအင်အားလူအင်အားအများကြီးလူတာပေါ့
ရခိုင်ပြည်နယ်အကြံပေးကော်မရှင်မှာကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီယာနန်အပြင်ကုလသမဂ္ဂမှာထိပ်တန်းတာဝန်တွေယူခဲ့ဘူးသူနိုင်ငံသား2ယောက်တခါမြန်မာနိုင်ငံတည်းကအတွေ့အကြုံရှိပြီးတော့အများလေးစားသူ6ယောက်စုစုပေါင်း9ယောက်နဲ့ဖွဲ့စည်းထားတာပါမစ္စတာကိုဖီအာနန်ဟာစက်တင်ဘာ3ရက်နေ့ကမြန်မာနိုင်ငံမှာရောက်ရှိနေပြီးတော့10ရက်နေ့မနက်ပိုင်းကျရင်တော့နေပြည်တော်ကိုသွားပြီးသမ္မတဦးထင်ကျော်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဖို့ရှိပါတယ်။အဲ့ဒီမှာပဲသတင်းစာရှင်းလင်းပွဲကိုလည်းလုပ်ဖို့အစီအစဉ်ရှိပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့သူတို့ရဲ့လေလာတွေ့ရှိအကြံပြုချက်တွေကိုတော့12လအတွင်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကတဆင့်အစိုးရကိုတင်ပြရမှာဖြစ်ပါတယ်ရှင်။